2014ဘာဖလာဒုတိယဆင့်ရှုံးထွက်ပွဲတွေမှာအင်ရှင်ဘရာဇောကချီလီကိုပယ်နယ်တီနဲ့နိုင်ပြီးတော့ကွာတာဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်။စနေနေ့ကဘယ်လိုဟော်ရီဇွန်မှာကစားခဲ့ကြတာမှာအချိန်မပြည့်တဲ့အထိ2ဂိုးစီတည်ဖြစ်နေတာကြောင့်ပယ်နယ်တီကန်ကြတာမှာဘရာဇောက3ဂိုး2ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ
်။ And he's got to score this. If he doesn't score, Brazil, the host, go through. It's missed. Brazil are through. Brazil.
ဘရာဇီးအတွက်ပထမဂိုးကို18မိနစ်မှာလူးဝစ်ကအနီးကပ်ပိတ်သွင်းပြီးတော့ဘရာဇီးဥဆောင်ခဲ့ပြီးမှ32မိနစ်မှာဆန်ချက်စ်ကခြေပါဂိုးသွင်းခဲ့ပါတယ်။ဒုတိယပိုင်းမှာဘရာဇီးရှီတန်းလူဟော့ကတဂိုးသွင်းခဲ့ပြီးမှလက်ထိတဲ့ဆိုပြီးတော့ဂိုးမပြည့်တဲ့အတွက်အငင်းပွားစရာလည်းဖြစ်ခဲ့ပါတယ်။ပွဲပြီးကနေမိနစ်120မှာချီလီဘက်ကကန်သွင်းတာဘားတိုင်ထိသွားလို့ဘရာဇီးကန်ကောင်းသွားခဲ့ပါတယ်။ပယ်နယ်တီမှာတော့၄လုံးစီပြီးတဲ့အထိတစ်ဖက်၂ဂိုးစီတည်ဖြစ်နေခဲ့ပြီး၅လုံးမြောက်မှာတော့ဘရာဇီးကဂိုးဝင်ပြီးတော့ချီလီတိုင်ထိသွားတဲ့အတွက်နောက်ဆုံးမှာအင်ရှင်ဘရာဇီးက3ဂိုး2ဂိုးနဲ့နိုင်ပြီးတော့ quarter final ကိုတက်သွားတာပါ ဘရာဇီးနီပြစကိုလာရီကတော့ပြိုင်ဘက်တွေကိုသူတို့ဘက်ကအကောင်းဆုံးတုံ့ပြန်ဆက်ဆံခဲ့ပေမဲ့ဒီပွဲမှာချီလီဘက်ကရန်လိုရာတွေရှိတာကြောင့်နောက်ပိုင်းပွဲတွေမှာတီးခံတော့မှာမဟုတ်ကြောင်းချန်ပီယံဖြစ်ဖို့အတွက်ဆိုရင်ဘရာဇီးအနေနဲ့ဒီထက်ခြေစွမ်းပြဖို့ပိုလိုတယ်လို့ပြောလိုက်ပါတယ်ချီလီနီပြကတော့အရှင်ဘရာဇီးကို penalty ကြမှာရှုံးတာဖြစ်တဲ့အတွက်သူကစားသမားတွေအတွက်ဂုဏ်ယူတယ်လို့ပြောလိုက်ပါတယ်ရီယိုမြို့ကမာရိုကနာမှာကစားတဲ့ကိုလံဘီယာနဲ့ဥရုဂွေးပွဲမှာတော့ကိုလံဘီယာက2ဂိုးကိုမရှိတဲ့အနိုင်ရပြီးတော့quarter final ကိုတက်သွားပြီဖြစ်ပါတယ်ကိုလံဘီယာအတွက်အနိုင်ဂိုးကိုတော့နံပါတ်10 Hamas Rodriguez က28မိနစ်နဲ့50မိနစ်တည်းမှာတွင်းခဲ့တာပါသူ့ရဲ့ပထမဂိုးကဒီကမ္ဘာဖလားရဲ့အကောင်းဆုံးဂိုးတွေထဲကတစ်ဂိုးလည်းဖြစ်ပါတယ်ဒီပွဲမှာ2ဂိုးတွင်းလိုက်တာကြောင့်5ဂိုးနဲ့ဂိုးများဆုံးတွင်းထားတာဖြစ်ပါတယ်ကိုလံဘီယာအတွက်တော့ဒါဟာကမ္ဘာဖလားမှာပထမဆုံးအကြိမ် quarter final ကိုတက်တာဖြစ်ပြီးတော့လာမယ့်ဇူလိုင်လ4ရက်နေ့မှာတော့ Asian Brazil နဲ့ Colombia တို့ quarter final မှာတွေ့ကြမှာဖြစ်ပါတယ်ခင်ဗျာ